လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလေးလကြာတိုက်ပွဲတွေရပ်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြေညာလိုက်တဲ့အပေါ်လက်တလောတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအန်းပလောင်ဖွဲကကြိုးဆူလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဲစေးကြီးညာတဲ့အထက်မှာစီရင်တင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငင်းငယ်ရေးအလားအလာပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။နှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရဲစေးကြောင်ကြီးညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တမတော်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာ TNLA ခေါ်တအန်းပလောင် MNDAA ခေါ်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားပါတယ်
မြန်မာနိုင်ငံကျွန်တော်ရအရှိမောက်ဒီတောင်မှာရှိတဲ့ TND အဖွဲ့ MND အဖွဲ့တော့ AE အဖွဲ့အဲ့အဖွဲ့ကနေပြီးတော့သူတို့တက်ကနေပြီးတော့စီနဲ့ပတ်သက်ပြီးတော့ဆန္ဒဖို့ဆန္ဒရှိတဲ့အကြောင်းနဲ့ညီနေတဲ့ရှင်မှုဆန္ဒရှိတဲ့အကြောင်းနဲ့ဒီလိုထုတ်ပြန်ခဲ့တာလည်းကျွန်တော်တတိပြုပါတယ်နိုင်ငံတော်ဘိုင်းကလည်းဒါကိုကျူးစေတဲ့အခါလည်းထုတ်ပြန်နေပြီဖြစ်ပါဒါလည်းကျွန်တော်လည်းသုံးတပ်ပါသုံးတဲ့အခါကျွန်တော်တို့ကဒါဆိုလို့ရှိရင်လည်းဒီသုံးပွက်တွေလည်းမလုံတော့ဘူးတနက်ကိစ္စလေးတို့စဉ်းစားဖို့တူတယ်လို့ကျွန်တော်ယူဆရတဲ့ကြောင့်တက်မလို့ကနေပြီးတော့ကျွန်တော်သုံးဖြတ်ချက်တစ်ခုချခဲ့တာရှိပါတယ်။ကျွန်တော်ကဦးစီးပြီးတော့ဒီထောင်သုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဒီသုံးဖြတ်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပေးပါမယ်
။ဒီလိုပြောကြားပြီးတဲ့နောက်တက်မလို့ရဲ့ငင်းချမ်းရေးဆိုင်ရာကြီးညာချက်အပြည့်အစုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ်။TNLA ကတန်ပလောင်တပ်ဖွဲ့ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလှမ်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ်
အဲ့ဒီပြင်ရတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတရက်အနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပ်ပို့ပြီးတော့မှတနိုင်ငံလုံးကိုတိုက်ခိုက်တာဒီ yes yes ဆိုင်တယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတိုင်းထက်လို့ဒီကပ်ပို့ပြီးကောင်းတယ်လို့မြင်ပါတယ်အဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ပွဲတကယ်ပြင်းနေတယ်ပြင်ရတဲ့ပုံစံကတော့ရခိုင်တော့မပါတဲ့သဘောရှိပါတယ်ကျညာထားတဲ့တိုင်းတကယ်အလုံးလုံးကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်ရဲ့မဟာမိတ်အင်းအင်းနဲ့စကားပြောကြမယ်ဆိုတော့အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကျညာချက်ကရှိကူသွားချင်တော့ညာလေပဲရပ်တန့်သွားနိုင်တဲ့အနေထားတွေဖြစ်နိုင်တဲ့အခြေအနေတွေရှိပါတယ်
။ရခိုင်ပြည်နယ်မှာအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပ်ပခနယ်မြေမှာအပြည့်ရက်ဖို့မထည့်သွင်းတဲ့အပေါ်မှာတော့ ARSA ခေါ်မွတ်စလင်လက်နက်ကိုင်ဖွဲ့တွေရှိနေတာကြောင့်လို့သုံးသက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးသုံးသက်သူဦးမောင်မောင်ဆိုကတော့ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်
။ဒီမှာမပါတာတခုကတော့နပ်ပခတခုပဲမပါတာပါ။အဲ့တော့နပ်ပခတခုပဲမပါတဲ့အခါကျတော့လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြစ်ရှင်းမှရမယ်ဒါအထုတ်မှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့သူကအခုနမခောက်ကိုပြည့်ရတယ်လို့ကြီးညာစစ်စစ်မလို့ပါဘူးကြီးညာလိုက်ရင်အေးရဲ့တပ်ဖွဲ့တွေအခုကြောက်တော့လို့ရသေးတော်ဘူဒီတော်ပုံနှကျွန်းပေါ့အဲ့ဒီနေဆက်တွေထိဝင်လာတဲ့အေးတပ်ဖွဲ့တွေတရှိမှုသူကသီးမှန်ပြောရောက်သွားတယ်။အဲ့လိုအနေထားမျိုးမှာတော့သူကဆွေးနွေးပွဲမှာရက်လက်ပေါ်မှာမူတည်ပြီးတော့ဒီအဖြစ်ကိုထုတ်မယ်လို့ထင်ပါတယ်။ဆိုရင်ပုံမှန်မူကဘာပေါ်လာလဲဆိုတော့ရှမ်းပြည်နယ်ကချင်းကြီးမှာပြည်ရပြီးအေးဖိတိုင်မလားဆိုဆိုရင်ပူပန်မှုတော့ရှိတာပေါ့
NCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးမှဖြစ်ကြောင်းကြေညာချက်မှာဖော်ပြထားတဲ့အတွက်လက်တလောကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြေရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်ဒီကြေညာချက်အပေါ်မှာတော့
ဒီဥကြေညာချက်မထွက်ခင်ထီရတာ98မှာတော့ကြောင့်ငင်းလူစဉ်လုပ်ငန်းစဉ်ရက်တန့်ပြီးချော့ကြတာပေါ့တကယ်တော့ဒီညညာတက်တော့မဟုတ်ပါဘူးညညာကော်မရှင်ကဒီတောက်လျှောက်ဆွေးနွေးခဲ့တာရှိတယ်လေတောက်လျှောက်ဆွေးနွေးခဲ့ပြီးတော့အတုံးပွဲနဲ့အပြန်လမ်းညညာချက်တွေထုတ်ပြီးသဘောတူညီချက်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စင်ရဆိုင်နေတော့နောက်ဆက်တွဲပါလာတာပေါ့နော်ကျုံးမယ်ဆိုရင်ရှော့ကြတဲ့ညညာလုပ်ငန်းတွေကိုပြန်ပြီးတော့တွန့်တင်တယ်လို့ပဲပြောရပါလိမ့်မယ
်တမရော်ရဲ့ညညာချက်ကိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညင်ချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးခိုင်မာဖို့နဲ့ကြံ10ဘွဲ့ကိုလည်း NCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်တမရော်ကအခုထုတ်ပြန်လိုက်တဲ့ကြေညာချက်မျိုးဟာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုပ်မြန်မာနှစ်နိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 စတုဒ္ဒအကြိမ်ဆွေးနွေးပွဲနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသက်တာတွေရှိနေပါတယ်